ဆက်တဲ့ဒီဇင်ဘာလဇာမိုင်းမှာအမေရိကန်နိုင်ငံရဲ့ဝန်ကြီးမြန်မာပြည်ကိုလာပြီးတဲ့နောက်ပိုင်းဗမာအစိုးရအပေါ်တားရှိတဲ့အမေရိကန်သဘောထားပြောင်းလဲလာပြီးမဲ့မွေးရစေးဆိုင်ရာလမ်းစဉ်ဟာအရင်အတိုင်းပဲရှိနေပါတယ်မြန်မာမွေးရစေးနဲ့ပတ်သက်တဲ့လက်ရှိအမေရိကန်အစိုးရသဘောထားကိုလွန်ခဲ့တဲ့မတ်လတုန်း International Narcotics Control Strategy Report အတွဲတက်မှတွေ့နိုင်ပါတယ်အမေရိကန်အစိုးရဟာဗမာအစိုးရကိုတိုက်ရိုက်ကူညီတာမျိုးမလုပ်ပေမဲ့မြန်မာပြည်မှာလက်တွေ့လုပ်နေတဲ့ကုလသမဂ္ဂမွေးရစေးဝါနဲ့ရာဇဝတ်မှုဆိုင်ရာယုံ UNODC ကိုငွေချေးထောက်ပံ့တာမျိုးရှိပါတယ်အပြည်ပြည်ဆိုင်ရာမွေးရစေးတိုက်ဖျက်ရေးသဘောတူညီချက်တွေနဲ့အညီလှုပ်ဆောင်မှုတာဝန်ရှိတာကို2017တနှစ်လုံးမြန်မာအစိုးရပြက်ကွက်ခဲ့တယ်လို့အမေရိကန်ကသုံးသပ်ပါတယ်မြန်မာအာဏာပိုင်တွေဟာမွေးရစေးဖမ်းဆီးတဲ့နေရာမှာအတော်အတန်အောင်မြင်တာရှိပေမဲ့မွေးရစေးထုတ်လုပ်မှုနဲ့ရောင်းဝယ်မှုကိုမနှိမ်နှင်းနိုင်ဘူးလို့အမေရိကန်အစိုးရကစာမှာဖော်ပြပါတယ
်အထူးသဖြင့်ဝါလက်နဲ့ကင်တပ်ဖွဲ့နဲ့ရှမ်းလက်နဲ့ကင်တပ်ဖွဲ့တွေချုပ်ကန်ရနေမြေမှာမွေးရစေးတိုက်ဖြတ်ဖို့ခက်ခဲတယ်လို့ဆိုပါတယ်အစိုးရစစ်တပ်ရဲ့ထိရောက်တဲ့အကူအညီမရရင်မွေးရစေးတိုက်ဖြတ်နိုင်တဲ့အခြေအနေမရှိပါဘူးရှမ်းနယ်ကယားပြည်နယ်မှာလည်းဘိန်းဆိုင်ပြိုးမှုတိုးပွားလာတာကိုအစိုးရကအနေအကျဉ်းသာတုံ့ပြန်နိုင်တာတွေ့ရပါတယ်မြန်မာပြည်မှာစိတ်ကြွဆေးမျိုးစုံထုတ်လုပ်ပြီးထိုင်းတရုတ်နဲ့တခြားဈေးကွက်တွေကိုတင်ပို့နေစေဖြစ်ပါတယ်။ဗမာအစိုးရမထိန်ချုပ်နိုင်တဲ့အပြစ်ရနေမြေမှာဘင်းကင်းတွေဘင်းဖြူချက်ဆက်ယုံတွေနဲ့အတူစိတ်ကြွဆေးထုတ်လုပ်တဲ့အလုပ်ယုံတွေရှိတယ်လို့ဆိုပါတယ်။မကြာမီကရှမ်းပြည်နယ်မှာအစိုးရတပ်နဲ့တိုင်းရင်းသားလက်နက်ကိုင်တွေပြစ်ခတ်ကြတဲ့အတွက်ဘင်းဆိုင်ပြိုးရာဒေသကိုတွားရောက်လေ့လာခွင့်မရခဲ့ဘူးလို့ဆိုပါတယ်။
မအစိုးရမှာတိတိယောက်ယောက်မွေးရစေးတိုက်ဖြစ်နိုင်တဲ့အင်အားမရှိဘူးလို့ဆိုလိုတာဖြစ်ပါတယ်။ဗမာအစိုးရဟာလုံခြုံရေးကိုအဓိကဦးစားပေးတာကြောင့်အစိုးရနဲ့လက်တွဲလုပ်တဲ့လက်နက်ကိုင်အဖွဲ့တွေမွေးရစေးလုပ်ငန်းမှာပါဝင်နေတာကိုလစ်လျူရှုထားပါတယ်။ရဲတပ်ဖွဲ့မှမွေးရစေးတိုက်ဖြတ်ဖို့ငွေအင်အားမရှိတာကလည်းအစိုးရရဲ့အားနည်းချက်တစ်ခုဖြစ်ပါတယ်။ဒီတော့အတွင် KIA ကချင်းတပ်ဖွဲ့နဲ့အစိုးရတပ်တိုက်ခိုက်ပြန်တဲ့အတွေ့အစိုးရထိန်းချုပ်တဲ့နေမြေကျင်းမြောင်းသွားပါတယ်။ဒါကြောင့်မြန်မာပြည်ဟာကမ္ဘာဘိန်းထုတ်လုပ်မှုမှာဒုတိယနေရာကလိုက်နေပါတယ်။ဗမာအစိုးရမှမွေးရစေးတိုက်ဖြတ်ရေးတပ်ဖွဲ့26ဖွဲ့ရှိပြီးမဲ့မြို့ကြီးတွေနဲ့မွေးရစေးလမ်းကြောင်းမှာသာစခန်းချထားပါတယ်။ပစ္စည်းကရိယာငွေကြေးနဲ့ဤပညာမပြည့်စုံတဲ့အတွက်အခြေအနေဖြစ်နေပါတယ်
။အဂတိလိုက်စားမှုပပျောက်ရေးကုလသမဂ္ဂသဘောတူညီချက်ကိုမြန်မာအစိုးရကအတိမပြုရသေးပါဘူး။အစိုးရထိတ်တန့်အရာရှိကြီးတချို့မွေးရစေးလုပ်ငန်းကရတဲ့ငွေနဲ့ချမ်းသာနေကြတယ်လို့ယူဆကြသူတွေပြည်တွင်းမှာရှိပါတယ်။ဒါပေမဲ့ဖမ်းဆီးအပြစ်ပေးတာမျိုးလူသိရှင်ကြားကြေညာတာမျိုးမရှိတာမလို့အတီးပြုတ်ဖို့ခက်ခဲတဲ့ထင်မြင်ချက်ဖြစ်နေပါတယ်။အောက်ပိုင်းကစစ်ဘိုးနဲ့အစိုးရအရာရန်တွေထဲမှာမွေးရစေးလုပ်ငန်းနဲ့ပတ်သက်သူတွေရှိတယ်ဆိုတဲ့ယုံကြည်စရာသတင်းတွေထွက်နေပြီးမြင့်ဗိုလ်မှူးကြီးအဆင့်အထက်ကအရာရှိကိုမွေးရစေးမှုနဲ့ဆွဲချက်တင်တာမျိုးမရှိသေးပါဘူး။အစိုးရဟာနိုင်ငံသားတွေရဲ့လှုပ်ရှားမှုကိုစောင့်ကြည့်နေတာကြောင့်အစိုးရထိန်းချုပ်ရာဒေသကမွေးရစေးဝါလုပ်ငန်းကိုတိရှိနိုင်မှုများပေမဲ့လို့မွေးရစေးလုပ်ငန်းအားပေးတဲ့လမ်းစဉ်မကျင့်သုံးဘူးလို့ဆိုပါတယ်
။မြန်မာအစိုးရရဲ့မွေးရစေးတိုက်ဖျက်ရေးလုပ်ငန်းကို1988ကစပြီးအမေရိကန်အစိုးရကတိုက်ရိုက်အခုအညီမပေးဘဲရပ်ဆိုင်ခဲ့ပါတယ်။ဒါပေမဲ့ရန်ကုန်အမေရိကန်တာဝန်မှာ DEA ကမွေးရစေးနိုင်မင်းအရာရှိထားပြီးဗမာအစိုးရနဲ့ဆက်သွယ်နိုင်အောင်စီစဉ်ထားပါတယ်။ DEA ရုံးဟာမြန်မာအစိုးရမွေးရစေးတိုက်ဖြတ်ရေးမှပူးတွဲလုပ်ကိုင်နိုင်ခဲ့ပါတယ်။ဒါလို့ပူးတွဲဆောင်ရွက်မှုကြောင့်2009-2010နဲ့2017မှာမွေးရစေးထုတ်လုပ်သူရောင်းဝယ်သူတွေကိုဖမ်းဆီးအပြစ်ပေးနိုင်ခဲ့ပါတယ်။ဒါပေမဲ့ဘိန်းအစားထိုးစိုက်ပျိုးရေးကိုအကူအညီပေးမဲ့အစီအစဉ်မရှိသေးဘူးလို့ဆိုပါတယ်။အမေရိကန်တရားရုံးမှာ2005ကဆွဲချက်တင်ထားတဲ့ဝါခေါင်းဆောင်ခုနှစ်ဦးကိစ္စကိုလည်းဗမာအစိုးရကအရေးယူဆောင်ရွက်တာမျိုးမလုပ်သေးပါဘူးဒီမိုကရေစီပြုပြင်လုပ်ဖို့ကြိုးပမ်းနေတဲ့ဦးသိန်းစိန်အစိုးရနဲ့အမေရိကန်အစိုးရကမွေးရစေးကိစ္စမှာလည်းလက်တွဲလုပ်ကင်ဖို့သဘောတူထားကြပါတယ်အစိုးရမွေးရစေးတိုက်ဖြတ်ရေးဘူကော်မတီဟာအမေရိကန်စီကငွေကြေးနဲ့ပစ္စည်းအကူအညီတောင်းတကြောင်းသိရပါတယ်ဝါခေါင်းဆောင်တွေရဲ့မွေးရစေးလုပ်ငန်းကိုအာရုံစိုက်ဖို့လည်းအမေရိကန်ကတိုက်တွန်းထားပါတယ်ခင်ဗျာ